ဒီတွေးခေါ်လေ့လာရေးဟာထိတ်တန့်ကောင်းဆောင်ကြီးရဲ့အုပ်ချုပ်ရေးသဘောတရားတွေကိုပထမဆုံးဖွင့်ဆိုနိုင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လူအပ်တဲ့အရင်းအမြစ်တွေရရှိရတဲ့တက္ကသိုလ်တို့ချို့အပြိုင်ဆိုင်ကြိုးပမ်းနေကြပါတယ်။ဒါပေမဲ့ဒါဟာတက္ကသိုလ်တွေအပေါ်မှာနိုင်ငံရေးထိန်းချုပ်ဖို့ရည်ရာဖြစ်တယ်လို့သုံးသပ်သူတို့ချို့ကမြင်ကြပါတယ်။ပညာရေးနဲ့လုံးဝမဆိုင်ပါဘူး။နိုင်ငံရေးထိန်းချုပ်ဖို့အထူးကျင်းသာဖြစ်တယ်လို့ကယ်လီဖိုးနီးယား Riverside တက္ကသိုလ်ကတရုတ်ရေးရာကျွမ်းကျင်သူ Perry Lin က VA ကိုပြောပါတယ်။တရုတ်နည်းတရုတ်ဟန်ခေတ်သစ်ဆိုရှယ်လစ်ဝါဒစီကျင်းပင်အတွေ့အခေါ်ဆိုတာကိုပါတီရဲ့လမ်းညွှန်မှုဝါဒအဖြစ်ခံယူဖို့ဆိုတာပြီးခဲ့တဲ့အပတ်19ချိန်မြောက်ပါတီညီလာခံတခဲနဲ့မဲပေးခဲ့ကြတာပါစီကျင်းပင်ကသူ့ရဲ့အတွေ့အခေါ်ကို၃နှစ်ရီခွဲကြာအဖွင့်မင်ကုန်းမှာထက်သွင်းတင်ပြခဲ့တာဖြစ်ပြီးနောက်နှစ်ပေါင်း50အတွက်လမ်းပြမြေပုံနဲ့ချမှတ်တော့ပါတယ်ဒီလိုရကြောင်းအသက်64နှစ်အရွယ်စီရဲ့နိုင်ငံရေးပုံရိပ်ကိုဥက္ကဋ္ဌကြီးမော်ရဲ့အစဉ်တန်းမျိုးရုပ်ချီးမြင့်တင်လိုက်တာဖြစ်ပြီးမစီတုံးရဲ့အတွေးခေါ်လိုပဲစီရဲ့အတွေးခေါ်ကိုလည်းလေ့လာသင်ယူရမယ့်အဆင့်ကြီးဖြစ်လာခဲ့တာပါချက်ချင်းလိုပဲဘီဂျင်းရိုမန်တက်သူကစီရဲ့နိုင်ငံရေးသီအိုရီလေ့လာရေးအတွက်ထိတ်တန့်ပညာရှင်တွေရဲ့သုတေသနအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်ပါတယ်ဒီဖွဲ့ဟာစီအတွေးခေါ်ကိုတနိုင်ငံလုံးကျောင်းသုံးစာအုပ်တွေနဲ့ကျောင်းသားတွေရဲ့အုံနောက်ထဲရောက်အောင်ဆောင်ရွက်သွားမယ်လို့တရုတ်အစိုးရအပေါ်ဘီဂျင်းနေ့စဉ်သတင်းစာမှာရေးသားထားပါတယ်အဲနောက်တစ်ပတ်အတွင်းမှာပဲတက္ကသိုလ်ပေါင်း20ကလည်းအလားတူသုတေသနဌာနတွေဖွဲ့စည်းလိုက်ကြပါတယ်သို့တော်လည်းစီရဲ့အတွေးခေါ်ဟာမော်စီတုံးအတွေးခေါ်လူရေးသားထားပြီးသမိုင်းကြောင်းနဲ့ချီပြီးစီလာကြတာမဟုတ်တဲ့အတွက်ဘာသာရအနေနဲ့လေ့လာရေးကိစ္စအတွက်ငွေကြေးအထောက်ပံ့ရရှိရင်လည်းဒီအတွေးခေါ်ကိုအရင်ဆုံးရှင်းပြနိုင်တဲ့ဌာနဖြစ်ရတဲ့တက္ကသိုလ်ကအပြိုင်ဆိုင်ကြိုးပမ်းကြလိမ့်မယ်လို့ဟောင်ကောင်တက္ကသိုလ်လူမှုရေးသိပ္ပံပါမခဒေးဗစ်ရီကဆိုပါတယ
်အခုလောလောဆယ်မှာတော့ရှီကျင်းဖင်တွေးခေါ်ရဲ့အဓိကကြောရိုးမှန်တိုင်ကဘာလဲဆိုတော့ကိုအဓိပ္ပာယ်ဖွင့်ဖို့ကြိုးပမ်းမှုတွေအများကြီးပဲရှိနေပါတယ်ဆိုတော့ဒီကိစ္စကိုအရေးအကြီးဆုံးဖွင့်ဆိုနိုင်ဖို့အတွက်တက္ကသိုလ်တွေကပြန်ဆိုင်မှုတွေရှိမှာဖြစ်ပါတယ်။လူလူကြရေပန်းဆောက်အောင်လုပ်တာ၊လူလူစုပေါင်းပါဝင်လာအောင်လုပ်တာတွေဟာပါတီအင်အားတည်ဆောက်တဲ့ကိစ္စတွေဖြစ်ပါတယ်။ဒါကလူရိုးလုပ်စင်မှာ
ပါတီပေါ်မှာစစ်စာရှိတဲ့ကျောင်းသူကျောင်းသားတွေရဲ့စင်ရိုးမှာခေါင်းဆောင်ကြီးရဲ့အဓိကအယူဆတွေကိုထက်သွင်းတင်ကြားပေးမှာဖြစ်ပြီးဒါကိုအလွတ်ရနိုင်အောင်ကြက်ခိုင်းနိုင်မယ်လို့လည်းပမခဇူရဆိုပါတယ
်။ဩဇာအာဏာရှိတဲ့ခေါင်းဆောင်တယောက်ရှိလာရင်တော့လူတွေကမှားမှာကိုစိုးရိမ်လာကြပါတယ်။ဒါကြောင့်ရှီချင်းဖင်အတွေးခေါ်တွေရှုထောင့်ငါကြည့်ပြီးမူဝါဒတွေဘာတွေမှားနေတယ်လဲအုပ်ချုပ်ရေးစနစ်မှန်ရင်လားစသဖြင့်စဉ်းစားသုံးသပ်လာကြပါလိမ့်မယ်
။ဒါပေမဲ့ TNMN အရေးခင်မှာတက်ကြွပါလွန်တဲ့သူဟူဟာကိုက်ရှိကတော့ဒီကိစ္စကိုအကောင့်မမြင်ပါဘူး။တရုတ်နိုင်ငံဟာစီကျင်းပင်ရဲ့အာဏာရှင်အုပ်ချုပ်ရေးနဲ့တခြားနိုင်ငံတွေဖလွန်မိုဘူအထုပ်ပြီးလမ်းမကိုလိုက်နေရလို့ဆိုပါတယ်။ဒီအစီအစဉ်ဟာတက္ကသိုလ်တွေကိုနိုင်ငံရေးအရာထိန်းချုပ်ဖို့ခြေလှမ်းတဲ့တရားဖြစ်တဲ့ဘာမှမထူဘူးလို့လည်းသူကဆက်ပြောပါတယ်။ဒါပေမဲ့စီအတွေးခေါ်လေ့လာရေးအပေါ်ပြည်သူလူထုရဲ့သဘောထားကတော့အတော်လေးစိတ်ဝင်စားရှိကြပါတယ်။တရုတ်ပြည်ရဲ့ Twitter လို့ခေါ်ရမယ့်စီနာဝေဘူအင်တာနက်စာမျက်နှာမှာစီရဲ့အတွေ့အခေါ်ဟာစူပါပါဝါလို့ခေါ်တဲ့အင်အားလုံးနိုင်ငံကြီးတစ်ခုရဲ့မဟာဗျူဟာနဲ့ကိုက်ညီအောင်လှုပ်ဆောင်ရတာဖြစ်တယ်လှုပ်ဆောင်ရတာဖြစ်တယ်မက်ဆ်ဝါရာရဲ့သဘောတဘာဝကိုခင်းနဲ့အညီအစစ်မြစ်လိုက်တာဖြစ်တယ်လို့တချို့ကရေးသားပါတယ်နောက်တချို့ကတော့ဒီလို brain wash လုပ်တာလူတွေကိုအုံနောက်ထဲရိုက်သွင်းတာမျိုးအလူသမားတွေကလက်ခံလိမ့်မယ်မဟုတ်ဘူးလို့လည်းဆိုပါတယ်ဒီကြီးမှရှိနေတဲ့ college ကျောင်းသားတချို့ကတော့ဒါဟာ brain wash လုပ်တာမဟုတ်ပါဘူးဘာကြောင့်လုပ်ရသလဲတခုခုကဘာကြောင့်ဖြစ်လာရသလဲဆိုတဲ့မေးခွန်းမျိုးကိုကျွန်တော်တို့မေးခွန်းရှိပါတယ်လို့ဆိုပါတယ်
ကျွန်တော်တို့ကပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ပုဂ္ဂိုလ်ရေးယူဆကိုဆွံ့လွှတ်ချင်ကြပါတယ်တိုင်းပြည်စီလုံးညီညွတ်ရေးအတွက်ဆိုရင်အထက်ကလာတဲ့ယူဆတွေကိုလက်ခံကြပါတယ်ကျွန်တော်တို့ရဲ့လက်ရှိနိုင်ငံရေးသင်ယူရဲမှာလက်ရှိနိုင်ငံရေးရာမူဝါဒတွေအကြောင်းသင်ရပါတယ်တိုင်းပြည်ရဲ့မူဝါဒတွေကိုပိုသိဖို့လိုအပ်ပါတယ်ဒါလိုအပ်ချက်ပါအချိန်ကြီးမဟုတ်ပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့အစိုးရဘာသာရပ်တက္ကသိုလ် Chinese Academy of Government ကပါမခတရကို VOA ကအင်တာဗျူးလုပ်ဖို့ကြိုးပမ်းနေမယ်ဒါဟာအတင်းအဆောက်မခံနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်သူကဖြေကြားဖို့ညှင်းဆန်နေပါတယ်ခင်ဗျာ